အင်တာနက်ချာနယ်ရဲ့တနေ့တာနည်းပညာသတင်းတွေကိုတင်ဆက်ပေးမယ့်အတန်းွင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ
။အခုတင်ဆက်ပေးမယ့်သတင်းတွေကတော့ ETS Global မှာအိမ်ကနေဆမ်မွေးဖြစ်ဆိုစစ်ဆေးပေးတော့ဝန်ဆောင်မှုကိုတိုးချဲ့ရဆိုတဲ့သတင်း၊လုံခြုံရေးမြင့်တက်လိုက်တဲ့ဇွန်ဆိုတဲ့သတင်းနဲ့မေလအစောပိုင်းမိတ်ဆက်နိုင်တဲ့ Microsoft Surface Earbuds ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ GTS Global မှာအိမ်ကနေဆောင်မွေးဖြစ်ဆိုစစ်ဆေးပေးတော့ဝန်ဆောင်မှုကိုတိုးချဲ့တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကမ္ဘာတဝန်ပညာရေးဆိုင်ရာဆောင်မွေးတွေစစ်ဆေးပေးတဲ့ GTS Global ကနေပြီးအိမ်ကနေဖြစ်ဆိုစစ်ဆေးပေးတဲ့ဝန်ဆောင်မှုကိုတိုးချဲ့လိုက်တယ်လို့ US Embassy ရန်ကုန် Facebook ဆောင်မျက်နှာမှာဖော်ပြထားပါတယ်။ GTS Global အနေနဲ့ TOEFL IBD Test နဲ့ GRE General Test ကိုမိသည့်နေရာကနေမဆိုအိမ်ကနေဖြစ်ဆိုစစ်ဆေးပေးတဲ့ဝန်ဆောင်မှုကိုတိုးချဲ့လိုက်ပြီးကွန်ပျူတာကနေမေးခွန်းတွေပို့ပေးပြီးစစ်ဆေးပေးတော့မှာပါ။ဆောင်မွေးနဲ့ပတ်သက်ပြီးအသေးစိတ်အချက်အလက်တွေကို www.ets.org/s/cv/gre/et-home/ တို့မှာဝင်ရောက်လေ့လာနိုင်မှာဖြစ်ပါတယ်။နောက်ထပ်သတင်းတစ်ပုဒ်အနေနဲ့လုံခြုံရေးမြင့်တင်လိုက်တဲ့ဇွန်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဇွန်ဟာတကူရေးလုံခြုံရေးနဲ့လုံခြုံရေးဆိုင်ရာအားနည်းချက်တွေကိုပြင်ဆင်ဖို့ရက်90ကြာ update ဖြန့်ချိမှုကိုနားခဲ့ပြီးရတော့အစစ်မြင့်တင်မှုတချို့ဖြန့်လိုက်ပါတယ်။Zone 5.0 update မှာပြီးခဲ့တဲ့အပတ်အတွင်းလူတွေဝေဖန်ထောက်ပြခဲ့တဲ့အရာချုပ်ကိုပြင်ဆင်လိုက်ပါတယ်။ update အသစ်မှာ Zone ရဲ့လုံခြုံရေး feature တွေကို icon တစ်ခုထဲမှာစုစည်းပေးထားပါတယ်။သုံးဆွဲသူက meeting တွေကို log လုပ်တာ၊ပါဝင်သူတွေကိုဖယ်ရှားတာနဲ့ screen sharing လုပ်တာကိုကန့်သတ်တာနဲ့ meeting တွေထဲမှာစကားပြောတာတို့ကိုအလင်းအမြန်လုပ်နိုင်ပါတယ်။ဒါ့အပြင် Zone ဟာသုံးဆွဲသူတွေအများစုအတွက် password ကိုထည့်သွင်းပေးလိုက်ပြီး ID admin တွေက Zone လုပ်ငန်းသုံးဆွဲသူတွေအတွက်ခိုင်မာတဲ့ passwordကိုထည့်သွင်းနိုင်ပါတယ်။ Zone ရဲ့ Waiting Room ဆိုတဲ့ feature က visit license တစ်ခုရယူထားတဲ့ pro နဲ့ education account တွေမှာ default ပါဝင်လာပါတယ်။အဲ့ဒီ feature ကအစူဝေးမစခင်မှာ virtual ရဲ့အခန်းတစ်ခုထဲမှာအစီဝေးတက်မဲ့လူတွေကိုစုစည်းပေးတာပဲဖြစ်ပါတယ်။ Zone ပုံမင်းလို့ခေါ်တဲ့နောက်ပြောင်သူတွေက Zone ခေါ်ဆိုမှုတွေပြုလုပ်ပြီးညဉ့်ညဲ video ထုတ်လွှင့်တောင်မျိုးဖြစ်ပွားပြီးတဲ့နောက်ကုမ္ပဏီကလုံခြုံရေးပိုင်းဆိုင်ရာအပြောင်းအလဲပြုလုပ်ခဲ့တာပဲဖြစ်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့မေလအစောပိုင်းမိတ်ဆက်နိုင်တဲ့ Microsoft Surface Earbuds ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Microsoft ဟာ Apple ရဲ့ AirPods ကိုပြန်ဆိုင်သွားမဲ့ Surface Earbuds ကိုမကြမီမိတ်ဆက်နိုင်ပါတယ်။လာမယ့်နှစ်ပတ်အတွင်းမေလ6ရက်ကနေစပြီး Surface Earbuds ကို$215နဲ့ရောင်းချသွားမယ်လို့ WinFuture ကဖော်ပြလိုက်ပါတယ်။ Microsoft အနေနဲ့ Surface Earbuds ရောင်းချမဲ့အချိန်နဲ့ပတ်သက်ပြီးအတိမပြုခဲ့ပါဘူး။မူလက Surface Earbuds ကိုမနစ်ကအားလည်းရက်မှာရောင်းချဖို့အစီအစဉ်ထားပါတယ်။အကြောင်းအမျိုးမျိုးကြောင့်နှောင့်နှေးမှုတွေဖြစ်ပေါ်ခဲ့သလိုကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်လည်း Surface Earbuds ထွက်ရှိဖို့မရေမရာဖြစ်ခဲ့ရပါတယ်။အလားတူပဲ Microsoft ရဲ့ Surface Neo Tablet ထွက်ရှိဖို့မရေမရာဖြစ်နေပါတယ်
။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာသာဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ကနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျမကတော့ဝီမြင့်မို့ပါ။